လဗနွန်တောင်ပိုင်းမှာရှိတဲ့ Hezbollah လက်နက်ပစ္စည်းတူလောင်ထားတဲ့နေရာကိုပြင်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့လဗနွန်ကနေပစ်လိုက်တဲ့ဒုံးကျည်အများအပြားကိုကြားပြန်ဟန့်တားနိုင်ခဲ့တယ်လို့အစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။ဂါဇာတောင်ပိုင်းမှာရှိတဲ့ Khan Yunis ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အပြင်ဂါဇာမြောက်ပိုင်းမှာလည်းမြေပြင်စစ်ဆင်ရေးတွေပြုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အပြစ်ခက်ရစဲရေးရဲ့တရားခံလွတ်မြောက်ရေးသဘောတူညီချက်အဖြစ်တဲ့ American သမ္မတ Joe Biden ရဲ့အဆိုပြုချက်နဲ့ပတ်သက်လို့ဒီကိစ္စမှာပါဝင်ဆွေးနွေးကြတဲ့ Qatar, Israel နဲ့ Hamas တို့ကဖြစ်နိုင်ခြင်းမရှိကြောင်းပြောဆိုထားပါသေးတယ်။ပြီးခဲ့တဲ့သတင်းပတ်ကပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့တဲ့မွတ်စလင်တွေဥပုပ်လာအတွင်းရပ်ပေါင်း40ကြာအပြစ်ခက်ရဲစဲမဲ့အစီအစဉ်ကိုတော့ Hamas ဘက်ကသဘောတူလက်ခံဖို့စဉ်းစားနေပါတယ်။ Qatar မှာရောက်နေတဲ့နှစ်ဖက်စလုံးကတာဝန်ရှိသူတွေကတော့အသေးစိတ်အချက်အလက်တွေစက်ပြီးညှိနှိုင်းနိုင်မှုအတွက်ကြိုးစားနေကြပါတယ်။ Qatar နိုင်ငံဂျာယီဌာနပြောရေးဆိုခွင့်ရှိသူ Mach LN Sari ကတော့သဘောတူညီချက်ကိုအကောင့်ထည့်ဖို့ရမှာအဟန့်ထားဖြစ်စီတဲ့ကိစ္စရပ်တွေပေါ်အပိသက်သဘောတူညီချက်မရှိသေးတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မယ်လို့လည်းမျှော်လင့်ကြောင်းပြောထားပါဗျ။ Hamas ဘက်ကတာဝန်ရှိသူတဦးကတော့အပြစ်ခက်ရစေးရေးနဲ့ Israel တပ်တွေစုခွာပေးရေးကိစ္စတွေမှာကွာဟချက်ကြီးကြီးမားမားရှိနေတော့မယ်လို့ပြောထားပါဗျ။